နော်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဆုံးသက်ရေးအာမခံရရှိရေးအတွက်အတူတကွပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်နဲ့တရုတ်တို့ဗိုလ်ထုနေကသဘောတူခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်း၃ပတ်ကမြောက်ကိုရီးယားကမြေအောက်စမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့အပေါ်ဘလို့ပုံစံနဲ့တန်ခတ်အရေးယူမယ်ဆိုတာနဲ့ပတ်သက်လို့ဘေကျင်းမှာကျင်းပခဲ့တဲ့အဆင့်မြင့်ဆွေးနွေးပွဲမှာနှစ်ဖက်သဘောတူညီမှုမရရှိတဲ့အကြောင်းအရေးလက္ခဏာတွေထွက်ပေါ်ခဲ့ပါတယ်။ဘေကျင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်းယီနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့တွေ့ဆုံရမှာမြောက်ကိုရီးယားရေးဟာဝါရှင်တန်အတွက်အဓိကကြားတဲ့ကိစ္စရဖြစ်တယ်လို့အသိပေးခဲ့ပါတယ်။ကယ်ရီနဲ့ဝမ်ယီတို့ဟာဗုဒ္ဓနေ့ကတတ်မှတ်ထားတဲ့အချိန်တည်းကြော်လွန်ပြီး9နာရီကျော်ကြာတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုကန့်ကွက်တဲ့ကုလသမဂ္ဂအဆိုပြုချက်တစ်ကိုတရုတ်နိုင်ငံကထောက်ခံတဲ့အကြောင်းနဲ့တန်ခတ်ပိတ်ဆို့မှုချမှတ်မယ်အလားအလာကိုဆွေးနွေးမယ်အကြောင်းဝမ်ယီကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအပေါ်ချမှတ်တဲ့နိုင်ငံကအရေးယူဆောင်ရွက်မှုမှန်သမျှဟာတင်းမာမှုအစ်စ်တွေမဖြစ်ပေါ်စေတဲ့ကြောင်းသူကပြောခဲ့ပါတယ်။ဝန်ကြီးကယ်ရီကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန့်တမှုတွေအပေါ်ခိုင်မာပြီးစည်းလုံးနဲ့ကုလသမဂ္ဂအရေးယူဆောင်ရွက်မှုချမှတ်ဖို့တောင်းဆိုလိုက်ပြီးအခုလိုချင်းချမှုဟာအမေရိကန်ပြည်ထောင်စုအတွက်သိက္ခူစိုးရိမ်စရာဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။နျူကလ িয়ার လက်နက်ရှိတဲ့မြောက်ကိုရီးယားနိုင်ငံနဲ့နျူကလ িয়ার လက်နက်မရှိတဲ့အီရန်နိုင်ငံအပေါ်တန်ခတ်အရေးယူမှုတွေပိုပြီးချမှတ်ခဲ့ဘူးတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။